ရန်ကုန်တိုင်းကြောက်တဲမြို့နယ်ရှိမဝင်းခမမှာခဏထိမ့်သိမ်းထားတဲ့ရခိုင်ပြည်နယ်စစ်တွေမွတ်စလင်ဒုက္ခသည်စခန်းတွေကဒုက္ခသည်106ဦးကိုဒီကနေ့ပဲရေတပ်တင်မောနဲ့မူလနေရာကိုပြန်လည်ပို့ဆောင်လိုက်ပါပြီ2022ခုနှစ်ထဲကစစ်တွေဒုက္ခသည်စခန်းတွေမှာ6နှစ်ကျော်ခိုးလုံနေခဲ့ကြရပြီးနေထိုင်ရေးအတော်လေးအခက်အခဲဖြစ်ကြရတယ်လို့စာဝတ်နေရေးနဲ့ပညာရေးကျန်းမာရေးစောင့်ရှောက်မှုအားနည်းတဲ့အတွက်ဒုက္ခသည်စခန်းတွေမှာမနေချင်ကြတော့လို့လွတ်မြောက်ရာလမ်းရှာတဲ့အနေနဲ့တခြားနိုင်ငံတွေကိုနှီးလန်းပေါင်းစုံသုံးပြီးထွက်ခွာနေကြတာလို့စစ်တွေဒုက္ခသည်စခန်းတွေဒုက္ခသည်တွေကပြောပါတယ်အကြောင်းစုံကိုမဆုမုံကစူးစီးတင်ပြပေးထားပါတယ
်ပြီးခဲ့တဲ့နိုဝင်ဘာလ16ရက်နေ့ကရန်ကုန်တိုင်းကြောက်တမ်းမြို့နယ်တန်တဲကြီးရွာအနီးပင်လယ်ကမ်းနားမှာအမျိုးသမီးကလေးငယ်လေးပါပါဝင်တဲ့ဒုက္ခသည်106ဦးလိုက်ပါလာတဲ့ဆက်လက်ကြီးတစ်စင်းမျိုးနေတယ်လို့ဒေသခံငါးဖန်းလူသားတွေရဲ့သတင်းပေးပို့ချက်အရရေရက်ကနေတွားရောက်ခွေယူထိန်းသိမ်းခဲ့တာဖြစ်ပါတယ်သူတို့ဟာစစ်တွေမျိုးတက်ခဲ့ပြီးဒုက္ခသည်စခန်းကထွက်လာခဲ့ကြတာဖြစ်ပြီးဥတီချက်ကတော့မလေးရှားနိုင်ငံကိုတွားရောက်ကြဖို့ဖြစ်ပါတယ်ဆက်လက်စီကုံသွားတဲ့အတွက်ပင်လယ်ထဲမှာရက်အတန်ကြာမျောပါနေကြတာဖြစ်ပြီးတပ်ဆိုင်ရာတာဝန်ရှိတဲ့သူတွေကကယ်ဆယ်ပြီးတဲ့နောက်မှာတော့သူတို့ကိုလိုအပ်တဲ့အဝတ်အစားအစားအသောက်နဲ့ကျန်းမာရေးဆောင်ရှောက်မှုကုသမှုတွေပေးပြီးတော့ရွှေမော်ဝန်းခမ်းမမှာနှစ်ရက်တာထားရှိခဲ့တာပါဒီကနေ့တနင်္ဂနွေနေ့နိုဝင်ဘာလ18ရက်နေ့နေ့လယ်မှာတော့ဒုက္ခသည်106ဦးစလုံးကိုရေတပ်စခန်းကနေရေတပ်သင်းမောင်းနဲ့ပြန်လည်ပို့ဆောင်ပေးနေပြီဖြစ်ပါတယ်သူတို့လာခဲ့တဲ့ရခိုင်စစ်တွေကဒုက္ခသည်စခန်းတွေစီရေလန်းကနေပြန်လည်ပို့ဆောင်ပေးခဲ့တဲ့အခြေအနေကိုတော့သူတို့ကဲဒီနေရာချတော့ကလိုက်ပါကူညီဆောင်ရွက်ပေးခဲ့သူဒေသခံတူဦးဖြစ်တဲ့ကိုဇော်မင်းသူကအခုလိုပြောပြပါတယ်
ဒီတရားနေရောဒီစစ်စစ်ရှိရာကြီးလည်းပါတယ်ကပြီးတော့အစ္စလာမ်ပြည်ပါလို့ရှိသူတို့ဘက်ကရှင်ရဟာလို့ရှိရတာအန်ဒီရဟာတို့ချဲ့ပေးကြည့်ရတယ်အင်းရဲ့ဖြူလေးနဲ့ဒီရုပ်ဆောင်ပါပဲအဲဒီရုပ်ဆောင်တွေသူတို့ခေါ်သွားပြီးတော့အဲတနာရကားဝတ်တင်ပြီးကြောက်တမ်းနဲ့ဆက်တင်ထွက်သွားတာဟိုဘက်မှာနှစ်နာရီလောက်အဲနှစ်နာရီလောက်တော့မင်းကမှသူတို့ရေရင်ပေါ်တင်ပြီးတိုက်ပို့ပါတယ်ကလေးဆိုအင်းကြီးပါတော့မပါဘူးသူတို့ဘိုက်တွေစားကြတယ်အဲမှာဒေသခံတွေလည်းသမင်းချက်ပြေးကြအလင်းလို့သူတို့ထားတာကတော့ကောင်းမှုမှာပဲကျွန်တော်ဒေသခံတွေကောင်းမှုမှာဆက်ဆံကြပါတယ
်အခုဒုက္ခတွေကိုပြန်ပို့ပေးနေတဲ့စစ်တွေမျိုးဒုက္ခတွေစခန်းတွေမှာခိုးလုံနေကြရတဲ့ဒုက္ခတွေဟာလူငယ်တဲ့6နှစ်2012ခုနှစ်ရခိုင်ပြည်နယ်တွင်လူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်မှုတိုက်ခိုက်မှုတွေဆက်ဖြစ်ကြကလေးကခိုးလုံနေကြရတာဖြစ်ပါတယ်ဒုက္ခတွေစခန်းတွင်ကလူအများစုဟာစစ်တွေပတ်ဝန်းကျင်မှာရှိတဲ့ရိုဟင်ဂျာကျေးရွာတွေကကျေးရွာသားတွေနဲ့စစ်တွေမျိုးပတ်ဝန်းကျင်ရပ်ကွက်တွေကရခိုင်တိုင်းရင်းသားအနေနဲ့ပါရောနှောနေထိုင်ခဲ့ကြသူတွေဖြစ်ပါတယ်မူလနေရာကိုမပြောင်းနိုင်တဲ့နှိမ့်ချီဒုက္ခတွေစခန်းမှာကြာနေတဲ့ဒီဖြစ်ရကြောင့်ပဲဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခတွေလည်းဒီလိုအလားတူပြန်နေရမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်အခုလိုသူတို့အတွက်နေရေးစားရေးဒုက္ခရောက်ကြပြီးတော့ပျော်လင်းချက်မဲ့တယ်လို့ဖြစ်လာနေလို့ဒုက္ခတဲ့စခန်းတွေကနေနီးလန်းမျိုးစုံနဲ့ထွက်ခွာနေခဲ့ကြတာဖြစ်ပြီးတကယ်လို့ထွက်ပြေးသွားသူတွေပြန်လည်ရောက်ရှိလာရင်လည်းပို့ပြီးတော့မှဒုက္ခရောက်ကြရမယ်အနေထားပဲဖြစ်တယ်လို့ရခိုင်ပြည်နယ်စစ်တွေမျိုးဒုက္ခတဲ့စခန်းတွေဒုက္ခတဲ့တူဖြစ်တဲ့ဥက္ကမောင်ထွန်းကအခြေအနေကိုရှင်းပြပါတယ
်ဟိုဒီဆက်မှာလူတွေနေကျင်တိတ်မရှိတဲ့ဟာတွေပေါ်လာပြီဘာလို့ဆိုဒီမှာလူတွေက6နှစ်ကျော်ဒီလောက်ပိတ်တာတဲ့ IDP ကျန့်တယ်မှာနေလာတယ်ဆိုတာဒီလူတွေရဲ့မျောလင်းချက်တွေလူတွေအနာဂတ်ရေးစားရေးတော့ယူဘောနာတာတွေအကုန်ကအကျက်တယ်လဲအလိုမျိုးနေရတဲ့ခါတခုကိုရင်းဆိုင်ပြီးတော့အလိုနေရတဲ့အခါမှာလူတွေကသူတို့ဒီမှာနေဘာမှမတူဘူးဆိုတဲ့စိတ်တွေပေါက်ပြန်ပြီးတော့ပေါ်လာတယ်ဆိုတော့တခြားနိုင်ငံကိုတရားတွေလေးတွားကြတာရှိတယ်ဟောနေတိုင်းရေးဘလောက်အခက်ကြီးရှိလဲမနေချင်တဲ့တိုးစားပြီးနေပြီးတော့အခုဆိုရင်6နှစ်တော်လောက်ပြီတခုခုပြင်လေးသိပါစေဘောနောအဲ့လိုမျိုးစိတ်ကျလာတာအဲ့တော့သူတို့ပြန်ပိုးမယ်ဆိုရင်ပြန်ဆူရပဲလုတ်ပြရမယ်လို့ကျွန်တော်ထင်တယ်သူတို့လုံးဝစလာမယ်ဆိုရင်သူတို့စားရေးတောက်ရေးတက်မှရေးအဲ့ဒါတမန်နေမယ်ပေါ့လေအဲ့ဒါလေဘာတခုမှအစီအစဉ်မရှိဘူ
းဒုက္ခတွေစခန်းတွေမှာတဘာဝဘေးမုန်တိုင်းဘေးမီးဘေးဆရာတွေကိုမကြာခဏခါးစီးခံခဲ့ကြရတယ်လို့အထူးသဖြင့်ကတော့ကလေးငယ်တွေအတွက်ပညာဆက်လက်သင်ကြားခွင့်နဲ့ဒုက္ခတွေအတွက်အခြေခံကျန်းမာရေးစောင့်ရှောက်မှုတွေကအားနည်းလွန်းနေပြီးတော့ဒုက္ခတွေအတွက်လုံခြုံမှုမရှိတဲ့အနေအထားဖြစ်နေတယ်လို့လည်းစစ်တွေဒုက္ခတွေစခန်းတွေဥက္ကမောင်ထုံးကပြောပြပါတယ
်အထူးသဖြင့်လူငယ်တွေပေါ့လေလူငယ်တွေ IDP ကျန်းတွေမှာပြီးသူတို့သွားပြီးတော့ပညာသင်ယူကွင်းရတဲ့အဆင့်တွေတရားသင်ယူကွင်းဆိုတာကဒီNGO တွေဒီထဲမှာ temporary learning space တွေစောက်ပြီးတာတယ်အဲ့မှာပဲသူတို့ပေါ့နော်ဒီမူလတဲ့အဆင့်လောက်ပဲသူတို့သင်ယူလို့မရတယ်မူလတဲ့အဆင့်ဒီဝါရီကျောင်းသားကျောင်းသူတွေဆိုရင်အနေနဲ့ဆင့်တက်ရတာအနေနဲ့ကျောင်းကတော့တော်တော်ဝေးတယ်ဗျပေါ့နော်တောက်ပွင့်ကြီးတွေမပြီးနိုင်ဘူး transportation တွေမပြီးနိုင်ဘူးအဲ့အရာတွေရှိတယ်ရှိတော့ကလေးတွေမူလတဲ့အဆင့်ပြရပြင်ပြီးတော့ပဲကွန်မီရတဲ့ဟာကအများကြီးရှိတယ်ဒါတပိုင်းအဲဆောင်းရတီရုပ်ပြင်တော်တော်ဆန်တယ်ပေါ့နော်လူရတီဆင်တော်တော်ပူတယ်နောက်ပြီးတော့လူတွေကအများကြီးပေါင်းပြီးတော့နေရတယ်ဆိုရင်ဟာပဲမှာဒီစာရေးတောက်ရေးအဲရေကောင်းရေးတွေရရှိရတာတွေကဘာတစ်ခုမှအဆင်မပြေ အဲအတွေ့အကြုံမို့လို့ဘောနလူတွေကကျမရင်းတွေဖြစ်လာတယ်အဲယောဂရဲ့မျိုးမျိုးနဲ့ရင်ဆိုင်ရတယ
်2012ခုနှစ်ရခိုင်ပြည်နယ်တွင်အကျန်းဖတ်ပြိပခါတွေအတွင်မှာတပ်အဒီဆိုးရင်ချက်တွေကြောင့်ထပ်ပြေးလာကြတဲ့မွတ်စလင်ဒုက္ခသည်တွေကိုသူတို့ရဲ့နေရာရင်းတွေမှာပြန်လည်နေထိုင်ခွင့်ရပြီးမြင်းစင်လူနေမှုဘဝတွေပုံမှန်လည်ပတ်လုပ်ကင်ခွင့်ရဖို့အစိုးရတာဝန်ရှိတဲ့သူတွေကအရေးတကြီးဆောင်ရွက်ပေးတင်ပါပြီလို့လည်းဒုက္ခသည်တွေကတောင်းဆိုနေကြပါတယ်ရှင်